ဆီးရီးယားနိုင်ငံမြောက်ပိုင်းအစ်လစ်ပြည်နယ်ကတပုံတွေထိမ့်ချုပ်ထားတဲ့မြို့တစ်ခုအပေါ်ဆီးရီးယားအစိုးရတပ်တွေဒါမှမဟုတ်ရုရှားစစ်လေယာဉ်တွေကနေအစိတ်အငွေ့တွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆီးရီးယားအရေးစောင့်ကြည့်နေသူတွေအရက်သားကာကွယ်ရေးလှုပ်ရှားနေသူတွေကပြောပိုက်ပါတယ်အစိတ်အငွေ့ကြောင့်တေဆုံးသူ100လောက်ရှိပြီးတော့နာမကျန်းဖြစ်နေသူဟာ350ကျော်တယ်လို့ဆီးရီးယားပြည်သူတွေကိုကူညီစေကူတာပေးနေတဲ့အဖွဲ့နဲ့လူသားချင်းစာနာကူညီနေတဲ့တပ်ပေါင်းစုအဖွဲ့ကြီးကပြောပါတယ်၆ရက်ကြာပြည်တွင်းစစ်ပွဲအတွင်းမှာအဆိုးဆုံးတိုက်ခိုက်မှုဖြစ်တယ်လို့ဆီးရီးယားအစိုးရစန့်ကျင်ရေးလှုပ်ရှားသူတွေဘက်ကဖော်ပြပြောဆိုပါတယ်။ကျောင်းမက်ဖွဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကြီးဖြစ်တယ်လို့ဆီးရီးယားမြို့သားညွန်မောင်းဖွဲ့ကလည်းပြောပါတယ်။အစိတ်အငွေ့နဲ့တိုက်ခိုက်တယ်ဆိုတာကိုရုရှားကပြက်ပြက်သားသားညင်းပါတယ်။ဆီးရီးယားအစိုးရကလည်းပြည်သူတွေအပေါ်ဓာတုလက်နက်ကိုမသုံးဘူးလို့ညှင်းဆန်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကြွေးကောင်စီမှဗုဒ္ဓဟူးနေ့မနေ့ကျရင်အရေးပေါ်ဆွေးနွေးမှဖြစ်ပါတယ်။ခန့်ရှိခေါင်းမျိုးအပေါ်လေကြောင်းကနေတိုက်ခိုက်ခံရပြီးဖြစ်ခဲ့တဲ့အခြေအနေကိုကုညီကယ်ဆယ်ရေးလုပ်ပင်းနေတဲ့အတိုက်ခံ White Helmets အဖွဲ့ကဗီဒီယိုပုံတွေတင်ခဲ့ပါတယ်။အသက်ရှူရခက်ခဲနေတဲ့ကလေးတွေလူကြီးတွေအပြင်ကလေးတချို့ရဲ့အလောင်းတွေကိုလည်းဗီဒီယိုထဲမှာမြင်ရပါတယ်။တချို့ကတော့အောက်ဆီဂျင်မျက်နှာဖုံးကူညီတဲ့အသက်ရှူနေကြတာကိုတွေ့ရပါတယ်။တိုက်ခိုက်မှုခံရပြီးမိနစ်ပိုင်းအတွင်းမှာပဲအသက်ရှူကျက်တာပြုတ်အနာမူးမေ့လဲတာတွေဖြစ်ကုန်ကြတယ်လို့လက်နက်အခြေစိုက်ဆီးရီးယားလူခွေရေးစောင့်ကြည့်လေးလိုက်ဖွဲ့ကလည်းပြောပါတယ်တေဆုံးသူတွေထဲမှာကလေး၁၀ယောက်ထဲမှနေပါတယ်လို့ဆိုပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အပြစ်နဲ့ဆီးရီးယားပြည်သူတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်မှုအပေါ်ပြစ်တင်ရှုံချရတယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်ဒါပေမဲ့နိုင်ငံရေးပြည်သူအနေထားအရသမရဘာရှောင်းအာဆတ်ထားဆီးရီးယားကောင်းဆောင်ဖြစ်တဲ့ဆိုတာလက်ခံထားတယ်လို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကပြောကြားခဲ့ပါတယ်